ယမန်နိုင်ငံမှာအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုအတွင်းမှာအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်တယောက်သေဆုံးသွားတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြားသာပရင်းတွေကတည်ပြခဲ့ပါတယ်။အမေရိကရဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးအတွင်းအာရေဗျကျွန်းဆွယ်ဒေသအယ်ခိုင်ဒါအဖွဲ့ကိုတည်ထောင်ခဲ့သူခေါင်းဆောင်ကာဆင်အယ်ရီမီကိုတုတ်တင်နိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်။သူဟာအယ်ခိုင်ဒါအဖွဲ့ခေါင်းဆောင်အေမန်အယ်ဇဝါဟာရီရဲ့လက်ထောက်လည်းဖြစ်ပါတယ်။အယ်ရီမီဟာယေမန်နိုင်ငံကအရက်သားတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အမေရိကန်နဲ့တခြားတပ်ဖွဲ့ဝင်တွေအပေါ်တိုက်ခိုက်မှုမျိုးစုံလုပ်ဖို့ကြိုးစားခဲ့သူဖြစ်တယ်လို့သမ္မတထရမ့်ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။သူတည်ဆုံသွားတဲ့အတွက်ဒီကမ္ဘာလုံးကအယ်ခိုင်ဒါအဖွဲ့ရဲ့လှုပ်ရှားမှုတွေနောက်ထပ်ထိခိုက်သွားစေပြီးအမေရိကန်လုံခြုံရေးကိုချိမ့်ချောက်နေတဲ့အဖွဲ့တစ်ခုရဲ့ရန်ရှင်းဖို့ပိုပြီးနှိမ့်ဆက်နေပြီလို့ပြောပါတယ်။1990ပြည့်နှစ်ပိုင်းတွေကအယ်ခိုင်ဒါအဖွဲ့ထဲဝင်ရောက်ခဲ့တဲ့အယ်ရီမီဟာအာဖဂန်နစ္စတန်နိုင်ငံမှာအိုစမာဘင်လာဒင်နဲ့အတူတွဲပြီးတော့အမေရိကန်တွေအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုတော်တော်များများကိုစူးစမ်းကြံစည်ခဲ့သူဖြစ်ပါတယ်။အခုလပိုင်းတွေအတွင်းအမေရိကန်တို့ရဲ့စစ်ဆင်ရေးကြောင့်တည်ဆုံးခဲ့တဲ့ဒီထင်ရှားတဲ့အကြမ်းဖက်ဝါဒီတွေထဲမှာအယ်ရီမီဟာတတိယမြောက်ဖြစ်ပါတယ်။ IS စစ်သွေးကြွအဖွဲ့တည်ထောင်သူအဘူဘာကာအယ်ဘက်ဒီဒီကိုပြီးခဲ့တဲ့နှစ်အောက်တိုဘာလတုန်းကတုတ်တင်နိုင်ခဲ့တယ်လို့အီရန်နိုင်ငံရဲ့စစ်ဦးစီးအရာရှိချုပ်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီကိုဇန်နဝါရီလတုန်းကလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်။